မိုးရင်းကာလဖြစ်လို့လမ်းခီးအခက်အခဲနောက်ပြီးတော့အစစ်ဆေးတွေကများလာကြောင်းရှမ်းပြည်နယ်မြောက်ပိုင်းမုံကိုမြို့ကရာနဲ့ချီတဲ့စစ်ဆောင်ဒုက္ခတွေတွေဟာဆန်နဲ့ဆန်နဲ့ရိတ်ခါအခက်အခဲတွေကြုံတွေ့နေရတယ်လို့ဒေသရင်းကူညီသူတွေကပြောပါတယ်လောလောဆယ်မှာတော့အဲ့ဒီစစ်ဆောင်ဒုက္ခတွေတွေကိုဆန်နဲ့ဆန်နဲ့ရိတ်ခါထောက်ပံ့တာတွေရပ်ဆိုင်းနေပြီးအဲ့ဒီအစားငွေကြေးထောက်ပံ့ပ မုံကိုမြို့နီကျေးရွာတွေကဒေသခံ900ကျော်ဟာပြီးခဲ့တဲ့နှစ်လပိုင်းလောက်ကလေးကမုံကိုမြို့မှာခိုလုံနေရတာဖြစ်ပါတယ်။ဒီစစ်ပြေးဒုက္ခသည်တွေကို WFP ကမ္ဘာစစ်နေခါအဖွဲ့အပါဝင်တခြားအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO တွေနောက်ဘာသာရေးအသင်းအဖွဲ့တွေကစံစားနယ်ခါနဲ့အခြားအသုံးဆောင်တွေကူညီထောက်ပံ့ခဲ့တာရှိပေမဲ့ဒီလပိုင်းမှာတော့ကူညီထောက်ပံ့တဲ့အဖွဲ့အစည်းတွေနည်းလာပါတယ်။ဒီလိုမျိုးထောက်ပံ့တွေလျော့နေလာတာနဲ့မိုးရင်းကာလသွားလာရေးအခက်အခဲမှုတွေကြောင့်လာမယ့်လတွေမှာတော့စံအခက်အခဲနဲ့ရင်ဆိုင်ရနိုင်တဲ့အကြောင်းဒီသာတွင်စစ်ဆောင်တွေကိုကူညီဆောင်ရည်နေသူတူကပြောပါတယ
်။အခုလောလောဆယ်တော့တခြား WFP တွေရောဒီခါနာခက်အခဲတွေကဆောင်သွားလာဖို့ခက်တယ်နော်။ဒီတော့ကျွန်တော်ကလာတဲ့ဒီဖန်ရတဲ့အချက်ကျရှိတော့ဆာနာသားဒီငွေကြီးပဲသူတို့တဏ္ဍာရီပတ်စံနေကူညီမယ်လို့တော့ပြောတယ်။ကျွန်တော်တင်တာအရင်တော့တိတိယောက်အကြီးတော့စိတ်မကူညီပြနိုင်ဘူးနဲ့တွေ့တယ်။အခုလည်းမိုးကလည်းကြံကြလာပြီနော်။ဒီပြင်းစားဟွာဆာနီအချက်ကျတွေကရှိကောင်းရှိနိုင်တယ
်။အခြားကူညီရေးအဖွဲ့ကြီးကတာဝန်ရှိသူတူကလည်းမုံကိုကိုစနေရခါပို့ဆောင်ရေးအတွက်ကြုံတွေ့နေရတဲ့ခက်ခဲကိုအခုလိုပြောပြပါတယ်။
ဒီခေါ်ပေါ်ညာဖြစ်ကြတာအခုအန်တန်နဲ့ခါကြတော့အခုမူတင်လေးရှိတဲ့ခါကြတော့အဲဒီကာလန်စင်ဂျီရှိရေဘီစစ်စစ်ရှိရေအဲဒါဆန်တင်ပြီးဆိုတော့ပူကြီးချင်တာပေါ့နော်ဆန်နေနေနေပြီဆိုတော့ဒါပြောရရင်နော်ဒီပို့ဆောင်စီပီတီရပေါ့စီအရန်ဒီတက်တော့လေအလိုရှိရဟုတ
်အတိကချက်ကတော့ကိုကန့်ဖွဲ့ရိခါမရအောင်လို့စစ်ကောင်စီဘက်ကပိတ်ပင်တာဖြစ်နိုင်တဲ့အကြောင်းသုံးသပ်ကြပါတယ်ဆန်နေရိခါမထောက်ပံ့တာ3လလောက်ရှိပြီဖြစ်ကြောင်းနဲ့WFP ကမ္ဘာစစ်နေခအဖွဲ့ကလူတအူးကိုတလရစ်ခါဖို့3000ငွေပေးထားပြီးတော့အပြင်ကနေစံကိုဝယ်စားနေရတဲ့အကြောင်းမုံကိုမျိုးပေါ်ရောက်တဲ့ဆစ်ဆောင်တူကပြောပါတယ်
။သူများမတူးတော့မပေးတော့ဆိုအန်ကေပေါ်တော့သူကသူဝယ်စားနေတာပေါ့နော်သူ။ဒါနဲ့ WFP ကဆလာခိုင်အိုင်ရတာတော့တလတစ်ခါတော့သူကစံနော်လာသူကလုံးလုံးဆိုင်အမလို့တော့ဖတ်ပန်းလို့သိရတာပေါ့နော်။အဲဒါကလည်းစံဝယ်ပြီးတော့စားတာပေါ့အန်ကေပေါ်။ဟုတ်။တလတစ်ခါလာပုံမှန်ရပါတယ်ဟုတ်။မန္တကေသမဆိုတော့လုံလောက်မှုတိတ်မရှိပါဘူးကောနော်။မဆန်နေနေပပဆရာတကားလေးဟိုစံဝေစားတာပေါ့
။မုံကုံမြို့ကိုပြင်ပဆန်ပေမှုပိတ်ပင်ထားတာပြင်ပြုတ်နိုင်ငံဘက်ကလည်းတင်သွင်းလို့မရတာကြောင့်ဒေသထွက်ဆန်ကိုပဲအဓိကရှာဖွေဝယ်ယူနေကြရတယ်လို့လည်းပြောပါတယ်။လက်ရှိချိန်မှာတော့စစ်ဆောင်ပြည်သူ900ကျော်ဟာမုံကုံမြို့ပေါ်မှာရှိတဲ့ဘုံကြီးကျောင်းနဲ့ဖျားကျောင်းတွေမှာဖွင့်ထားတဲ့ဒုက္ခသည်စခန်း9ခုမှာနေထိုင်နေကြရပါတယ်။ဒီလပိုင်းတွေအတွင်းမုံကုံဒေသဘက်မှာတိုက်ပွဲဖြစ်ပွားတာညင်သက်နေပေမဲ့မိုးပေါ်ဘက်မှာတိုက်ပွဲတွေဖြစ်နေသလိုပဲဒေသတွင်းစီးတက်မှမှုတွေဆက်ပြီးတော့ရှိနေတာကြောင့်စစ်ပြေးဒုက္ခသည်တွေဟာနေရာမပြတ်နိုင်ပဲရှိနေပါတယ်ခင်ဗျာ